ဣသရေလ်ကစားနယ်စပ်ဒေသမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေစုဝေးနေကြတာနဲ့အမျှပါလက်စတိုင်းဆန္ဒပြသူ5ဦးကိုတောက်တာနေမှာဣသရေလ်စစ်တပ်ကပြစ်ဒဏ်ခဲ့တယ်လို့ပါလက်စတိုင်းစီးပွားဆိုင်ရာလူသားတွေကပြောပါတယ်။ဒီဆုံးသူတွေထဲမှာအသက်16နှစ်အရွယ်သူလည်းပါဝင်ပြီးရုံးရေးဆက်ဆံခြင်းတွေတွင်နောက်ထပ်ပါလက်စတိုင်း408ယောက်လည်းဒဏ်ရာရသွားတယ်လို့ဂါဇာကျွမ်းမာရေးဌာနကပြောပါတယ်။အခုဒီဆုံးသူတွေနဲ့ဆိုဣသရေလ်စစ်တပ်ကပြစ်လို့ဒီဆုံးသူပါလက်စတိုင်းကြီးတွေဟာပြီးခဲ့တဲ့သတင်းဘက်ကနေဆိုရင်28ယောက်ထက်မနည်းရှိသွားပါပြီ။နေဆက်ချန်စီယူကျိုးပေါမတော်အောင်တားဖို့အတွက်ဣသရေလ်စစ်သားတွေကမြေယုံဒီဂါဘာကြီးတွေတီအစ်စ်တွေတုံးပြီးဖြုတ်ခွဲခဲ့ပါတယ်။ဆန္ဒပြသူတွေကလည်းချန်စီယူနဲ့မှာမတော်ကားတရားတွေကိုမိရှုတာကြောင့်ကောင်းကင်မှာအမဲရောက်မိခိုးလုံးကြီးဖြစ်နေပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဟာပေါက်ကွဲစေတဲ့ပစ္စည်းတွေမိလောင်ပုံးတွေအများပြားနဲ့ပြစ်ပေါက်ခဲ့ကြတယ်လို့ဆန္ဒပြသူတို့ကနေဆက်ချန်စီယူကိုစော်ပြဖို့ကြိုးစားခဲ့ကြတယ်လို့ဣသရေလ်စစ်တပ်ကပြောပါတယ်။ဣသရေလ်နဲ့ဂါဇာကမ်းရောဒေသကိုပိုင်းခြားထားတဲ့ချန်စီယူကနေမီတာ200-300လောက်အဝေးမှာပါလက်စတိုင်းဆန္ဒပြသူတွေကတဲတွေထိုးပြီးစခန်းချနေကြပါတယ်။